အခုစတိစိတ်ကံနဲ့နေတင်ရကဏ္ဍကိုနားဆင်နိုင်ပါပြီ။ကျမခင်ဗျတ်ပါ။ဒီကဘတ်တော့စွန့်ပစ်ပစ္စည်းအမျိုးမျိုးကနေလောင်စာဆီထုတ်တဲ့နည်းတွေကပလတ်စတစ်နဲ့ဆက်ကြိုးရေးစွန့်ပစ်ပစ္စည်းတွေကနေလောင်စာအရေးထုတ်ဖို့အတွက်မြန်မာနိုင်ငံလေကြောင်းနဲ့အာကာသပညာတက္ကသိုလ်မှာလုပ်တဲ့သူတေသနာတွေအကြောင်းဒုပမောက္ခတဲ့ဒေါက်တာမိုးသမားကြီးကပြောပြပေးပါပါ။
ကမိလူစီနှမျိုးကနေပြီးတော့ထုတ်ပါတယ်လောင်စာစီကိုပထမအဦးဆုံးအနေနဲ့က plastic waste ပေါ့နော်ဒေလီဘူးကွန်နေရေတံဘူးကွန်နေစပြာရေဘူးကွန်နေအဲ့လိုမျိုးဒီကနေ pyrolysis နည်းနဲ့ပေါ့လောင်စာစီထုတ်တာတစ်မျိုးနောက်တစ်မျိုးက pyromax ပေါ့နော်လေဟာတဲ့ဆွန့်ပစ်ပစ္စည်းတွေကကောက်ယိုးတို့စပက်ခွန်တို့ပါမယ်နောက်တစ်ခါဝူဒီဘိုင်ယိုမက်စ်လို့ပြောတယ်တစ်တူတစ္ဆာပေါ့ပြောစာမဟုတ်သဘောမျိုးပေါ့နော်အဲ့လိုမျိုးကနေပြီးတော့မှပြန်ပြီးတော့နောက်စာစီထုတ်တဲ့အပိုင်းရယ်ဆိုပြီးတော့နှစ်ပိုင်းသူတို့ကနေအသေးစားလေးတွေလောက်ကြပါတယ
်ပထမဆုံး plastic နဲ့ပတ်သက်ပြီးပြောပြပေးပါ plastic ကလည်းအမျိုးအစားတွေအများကြီးပြော plastic မှလည်းအကုန်လုံးသုံးလို့ရသလား
plastic ကတော့သုံးမျိုးအမျိုးအစားပေါ်မူတည်ပြီးတော့ထွက်လာတဲ့ထပ်ကုန်ပေါ့နော် product ကလည်းကွဲပြားမှုတွေရှိပါတယ်ဒီအများသောအားဖြင့်ဒီမတို့မြန်မာနိုင်ငံအေးဘူးကွန်တွေစပြာရည်ဘူးကွန်တွေအဲ့လိုမျိုးတွေကိုအများစုသုံးမယ်ဆိုရင်ဒီစဲအမျိုးအစားတောက်စားစီထွက်နိုင်ပါတယ်တနည်းအမျိုးအစားတွေပေါ်မူတည်ပြီးတော့ gas ကြီးတို့တနည်းဒီအိမ်သုံးဒီပြင်းအနေနဲ့အိမ်သုံးဝိုင်းပေါ့နော်အဲ့လိုမျိုးမျိုးအစားတွေထွက်နိုင်ပါတယ်သုံးရဲ့ကုန်ချမ်းပေါ်မူတည်ပြီးတော့ထွက်လာတဲ့ product ကလည်းအမျိုးအစားတွေကွဲပြားသွားနိုင်ပါတယ်
။ဆိုတော့ဒီ in plastic စက်ပစ္စည်းတွေကထွက်လာတာအများကြီးပေါ့နော်။ဒီ gas ကြီးကအစအိမ်သုံးစီတိထွက်လာနိုင်တယ်ဆိုတော့ဘလို့ပုံစံနဲ့သူတို့ကိုထုတ်တယ်လေ။ထုတ်တဲ့နည်းကတော့တူမှာမဟုတ်ဘူးပေါ့နော်
။ဟုတ်ကဲ့မှာရှူလန်း propellant လောင်စာနဲ့တွဲနေပစ္စည်းဌာနမှာဒီ plastic waste ကနေပြီးတော့ဒီလောင်စာကြီးထုတ်ပြနေရမှာ pyrolysis မျိုးသုံးပါတယ်။အိုင်ရိုက်စင်ကြီးရကြပါလေဆိုရင်တန်ဒေချာဝပေါ့450ဒီဂရီဆယ်စီယက်လောက်ကနေပြီးတော့900ဒီဂရီဆယ်စီယက်လောက်အထိအပူပေးပြီးတော့ထုတ်လုပ်တဲ့နည်းစဉ်ဖြစ်ပါတယ်။ပိုင်ရိုဆိုတာပိုင်ရပေါ့နော်။ဒါလိုက်စစ်ဆိုတာဒီကွန်မိုဇေးရှင်းဖြစ်သွားတာပေါ့နော်။အဲပြိုပဲသွားတဲ့သဘောမျိုးဒီပိုင်ရိုက်စင်ကြီးရဆိုရင်ကျမတို့ကအဓိကအချင်းအောက်ဆီဂျင်မပါဘူးပေါ့နော်။အောက်ဆီဂျင်မပါဘူး။နောက်တစ်ခါအောက်ဆီဂျင်ကိုအဓိကဖယ်ထုတ်ပြီးတော့မှာတာပိုင်ရိုက်စင်ကြီးကနေပြီးတော့ထွက်လာတဲ့အငွေ့တွေကိုဟိုဘောဒိုင်းဂျက်ပေါ်မှာရဲ့အဲ့ဒီအငွေ့တွေကိုမှတခါပြန်ပြီးတော့ဟိုထွက်လုံမယ်ဖမ်းမယ်ဖမ်းပြီးတော့မှတခါဦးလင်းပြန်လုပ်ပြီးတော့မှဒီ liquid ရှူရဲ့အမျိုးအစားကိုရတာပေါ့နော်အဲ့လိုရတဲ့အခါမှာလေဒီဇယ်တွေသူ့ကိုပြန်ပြီးတော့ဟို GCMS လို့ခေါ်တဲ့ဒီတိုင်းတာရဲ့စက်ပြင်းနဲ့ပြန်တိုင်းနိုင်မယ်ဆိုရင်ဒါဆိုရင်ဓာတ်ပြီးပေါ့နော်အဲဓာတ်ကြီးရိုဒီဇယ်ရိုဝိုင်းလို့ဝတ်တို့တရောင်းကြီးနောက်တစ်ခါသူ့ရဲ့ residue တွေပေါ့နော်အကျဉ်းအကျန်းတွေအဲအဲ့လိုမျိုးတွေပါစံမျိုးစားလိုက်ကွဲပြီးတော့မှတရားရဂိုင်းလုံးအတွင်းမှာအဲ့ဒီပါစံလေးတွေကွဲပြီးတော့ထွက်လာမယ်ပေါ့အဲအဲ့ဒါမှမှဒီသုံးရဲ့ရောမူတည်ပြီးတော့မှဒီထွက်လာတဲ့ product ရဲ့ပါစံအလဲပေဟာရားရဲ့ပေဟာနေတယ်ဆိုတာကို analysis လုပ်လို့ရမယ်နောက်တစ်ခါ catalyst ကိုသုံးတာနဲ့မသုံးတာနဲ့ဆိုပြီးတော့အဲ့လိုမျိုးလဲပေါ်ပါသေးတယ် catalyst ကတက်မှုပစ္စည်းပေါ်မှာရယ်ကိုသုံးတဲ့တက်မှုပစ္စည်းပေါ်မူတည်ပြီးတော့ပတ်လာတဲ့ product ကအမျိုးအစားကြီးပွဲသွားနိုင်ပါသေးတယ
်ဒီသုတေသနလုပ်တဲ့ဥစ္စာလက်တွေ့မှာတော့တကယ်သုံးနေလားဒီစီတွေလေဓာတ်စီတို့ပါလို့ဒီဆန့်ပစ္စည်းကထောက်လာတဲ့စီတို့တကယ်တော့လက်တွေမှာသုံးနေပြီလား
မှန်တယ်မှာတော့လက်တွေမှာတော့အသေးစားလေးတွေလုပ်တဲ့အပြင်မှာတော့ရှိတယ်ကျောင်းလေရတော့ဒီ commercial အနေနဲ့ထုတ်ဖို့ဆိုတာတော့မလွယ်သေးဘူးပေါ့နော်ဒီ lab space အနေနဲ့ဖတ်တဲ့ product အနေချင်းလေးတွေပဲရှိပါသေးတယ်မှ
ာဒါဆိုဆက်ပြီးလုပ်ဖို့လိုနေတာပေါ့နော်ကုန်ကျန်းလည်းရှိရနည်းလည်းတည်ပြီးဆိုဆက်လုပ်ဖို့ပဲရှိတာပေါ့နော
်ဆက်ပြီးတော့လုပ်နိုင်တော့ပိုကောင်းတာပေါ့အ
ဲ့ဒါက plastic ဆန့်ပစ္စည်းတွေရှင်းရတာပေါ့နော်နောက်ပြီးတော့ခုန biomass လို့ပြောရဲဒီကလောင်စာကောင်းလာစပါလို့ပါလို့ဒီလေယာထွက်ကုန်ဆန့်ပစ္စည်းတွေနောက်ပြီးတော့တက်တိုတက်စားဒီဆန့်ပစ္စည်းတွေအဲ့ဒီအနေလောင်စာရေရောဘယ်လိုထုတ်လဲအဲ့ဒါပြောပြပေးပ
ါဟော biomass ကနေပြီးတော့မှ liquid ရှူရဲလောင်စာစီထုတ်တာပေါ့နော်အဲ့ဒီအားမှာကြတော့အခုလောင်စာနေတုံးရဲ့ပစ္စည်းဌာနမှာသူတေသနာရော lab space ပေါ့နော်အသေးစားလေးတွေလည်းလုပ်ခဲ့တာပါအဲ့ဒါမျိုးတွေကတော့လေယာတွေဆန့်ပစ္စည်းမျိုးစားမျိုးဖြစ်တယ်ကောက်ရိုးတို့စပက်ခွန်တို့ စနစ်တစီဝယ်ပြောပေမဲ့သူတို့ကလည်းအခုအချိန်မှာပြန်ပြီးတော့ဒီနေ့နေရာတွေမှာဟိုတနေ့ဆန်အစားအစာတွေအဲ့လိုမျိုးထုတ်တဲ့နေရာတွေမှာလည်းပြန်ပြီးတော့သုံးလို့ရပါတယ်အဲ့အဲ့ဒီနေရာတွေကိုကောက်ကျိုးတို့စပယ်ဖုန်းတို့အဲ့ဒီကနေပြီးတော့မှ liquid fuel တွေထုတ်တာပေါ့နော်အဲ့ဒါလေးတွေလုံးဖဲကြပါတယ်ဌာနမှာနောက်တစ်ခါ woody biomass ပေါ့woody biomass ဆိုရင်ဒီ dip this အလေးလွင်ဖြစ်တော့မဲ့အရာမျိုးပေါ့မှာလေအဲဟိုဥပမာပြောရင်လွှတ်စာမုံမျိုးပေါ့အဲ့လိုမျိုးကနေပြီးတော့လေliquid fuel ရဲ့အမျိုးအစားထုတ်ခဲ့ကြပါတယ်။ဟို lab scale ပါပဲအမအသေးစားလေးပါလို့
။အကျန်းလေးရောဘယ်လိုထုတ်တယ်ပြောပြလို့ရမလား
။အကျန်းလေးကတော့ကျမတို့ဌာနမှာအများစုကတော့လေ pyrolysis ကြီးပဲသုံးပါတယ်။ pyrolysis ကြီးတမေချာမြင့်မြင့်ပေးပြီးတော့သုံးတာများပါတယ်။အဲအဲ့ဒီနည်းနဲ့ပဲအဲဘူလာမျိုးအဲ ball dye test တွေထွက်လာမယ်။ test တွေထွက်လာတာပေါ့မှာလေ။အဲ့ဒီ test တွေမှာပြန်ပြီးတော့ပူးလုပ်ပြီးတော့မှပြန်ပြီးတော့ liquid fuel ရဲ့အမျိုးစားရတာပေါ့နော်။
ဆန်စစ်စီရနေပြီးတော့လောင်စာရေထုတ်တဲ့ဥစ္စာကိုဘင်းနေရာတွေမှာတွင်းတွင်းကျယ်ကျယ်တုံးနိုင်ရင်အရှင်းပြပေးပါ။ဒါကြောင့်ဒီလိုသူတေသနာတွေဟိုပို့ပြီးလှုပ်ဖို့လိုရဲဆိုတာသိအောင်
။ဟုတ်ကဲ့။သူကကြတော့ပက်ဆိုလင်းလို့တက်စီလို့ဒီဇယ်လို့ပေါ့နော်။အဲ့လိုမျိုးနေရာတွေမှာဒီဘိုင်ဝရှူရဲကိုအစားထုတ်ပြီးတော့တုံးနိုင်ပါတယ်။နောက်တစ်ခါအိမ်လုံးတွေပေါ့နော်။အိမ်လုံးတွေမှာလိုက်ဒီတင်ဝိုင်းလို့ပါတော့အဲ့လိုမျိုးနေရာတွေမှာလေသူကပိုက်ဆယ်ရှူရဲကနေဟိုရင်းနှံမြေရရတဲ့လောင်စာနေရာတွေမှာဒီအခုဒီဆန်ဆန်လေးလိုက်တယ်ဘိုင်ဝရှူရဲမျိုးသားရင်ကိုအစားထိုးပြီးတော့တုံးဖို့ရည်ရွယ်တာပါ။ဒါပေမဲ့သူကပေါ်မရှယ်အနေနဲ့ထုတ်မယ်ဆိုရင်တုံးရတဲ့ upgrade test တွေပေါ့နော် equipment တွေကဈေးကြီးနေတဲ့အတွက်ပေါ်မရှယ်အနေနဲ့ထုတ်ဖို့တော့ဆက်သေးမယ်ဒီတုံးနဲ့ပုံကြမ်းကတော့ဈေးမကြီးပါဘူး။ထုတ်လို့ရတဲ့ဈေးကဈေးကြီးလို့ပါ
။ဒါပေမဲ့တဏ္ဍာကြီးရဲ့ပြောကြားတဲ့လည်းပဲဒီတဲ့င်းဖတ်တဲ့တိတ်ပံရဲ့မြင့်တင်ရကျွန်တော်ကိုဒီမှာပဲကျင်းလာလို့ရပါစေ။နောက်တစ်ပတ်မှာကျန်းစီဆုံးပါအောင်